အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်မှာဒေသဆန္ဒကြင်ကြာတာပတိနေ့ညဥပိုင်းကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲစကားစစ်ထိုးပွဲမှာအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်နဲ့ Republican Party ရဲ့ဒုတိယသမ္မတလောင်းပေါ်ရိုင်ယန်တို့ဟာနိုင်ငံခြားရေးစီးပွားရေးမူဝါဒနဲ့ပတ်သက်ပြီးတော့သဘောထားအမြင်ကွဲလွဲခဲ့ကြသလိုတယောက်ကိုတယောက်စကားဖြတ်ပြောပြီးတော့ညှင်းခုန်မှုတွေရှိခဲ့ပါတယ်။မိနစ်60ကြာစကားစစ်ထိုးပွဲမှာဒုတိယသမ္မတလောင်းနှစ်ဦးစလုံးကအရင်ကဖြစ်ခဲ့တဲ့ကိစ္စတွေနဲ့ရှေ့ရေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့တက်တက်ကြွကြွအခြေတင်ပြောဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်သမ္မတလောင်းစကားစစ်ထိုးပွဲမှာသမ္မတဥဘာမားဘက်ကအားနည်းမှုတွေရှိခဲ့တာကိုပြန်ပြီးတော့အဖတ်ဆင်နိုင်ဖို့အတွက်အင်ပီရိုရဲ့မူဝါဒရေးရာကိစ္စတွေနဲ့ပတ်သက်ပြီးဒုတိယသမ္မတလောင်းဂျိုးဘိုင်ဒန်ဟာပြင်းပြင်းထန်ထန်ခုခံပြောဆိုသွားခဲ့ပါတယ်။သမ္မတဥဘာမားအစိုးရအနေနဲ့တိုင်းပြည်ရဲ့နှေးကွေးနေတဲ့စီးပွားရေးကိုပြန်လည်ကောင်းမွန်အောင်ပြုလုပ်နေတာကိုလက်ခံဖို့နဲ့ပေါ်ရိုင်ယန်ကို Republican ဥပဒေပြုအမတ်တွေကိုပါဝေမရှုပ်ဖို့တိုက်တွန်းသွားပါတယ်။ Mr. Ryan ကလည်း၄နှစ်နီးပါးအုပ်ချုပ်ခဲ့တဲ့သမ္မတဥဘာမားနဲ့ Democrat Congress လွှတ်တော်အမတ်တွေအနေနဲ့တိုင်းပြည်မှာဆင်းရဲနွမ်းပါးသူ15ရာခိုင်နှုန်းဖြစ်ခဲ့ရတဲ့စီးပွားရေးကင်တွယ်မှုနဲ့ပတ်သက်ပြီးတာဝန်ခံရမှာဖြစ်တယ်လို့ခြေပပြောဆိုလိုက်ပါတယ်။သမ္မတနှစ်ဦးစလုံးဟာကျန်းမာရေးစောင့်ရှောက်မှုကိစ္စလီဗျားနိုင်ငံမှာရှိတဲ့အမေရိကန်ကောင်စစ်ဝေယုံတက်ခက်ခံရမှုအီရန်နျူကလ িয়ার ရေးနဲ့ဆီးရီးယားမှာဖြစ်ပွားနေတဲ့ပြည်ပခါဆတာတွေကိုစကားစစ်ထိုးပွဲမှာဆွေးနွေးညှင်းခုံပြောဆိုသွားခဲ့ပါတယ်ဒုတိယသမ္မတနှစ်ဦးစလုံးဟာစကားစစ်ထိုးပွဲပြီးတဲ့နောက်ဒီကနေ့အိုဟိုင်းယိုပြည်နယ်မှာဆက်လက်ပြီးတော့မဲဆွယ်မှုတွေလှုပ်ဆောင်နေပါတယ် Republican သမ္မတလောင်း Mr. Romney ကတော့ Virginia ပြည်နယ်မှာဒီကနေ့မဲဆွယ်မယ်လို့သိရပါတယ်ခင်ဗျာ